နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်အပါအဝင်မြန်မာနိုင်ငံတော်ဝန်လာမဲ့ရွေးကောက်ပွဲအတွက်ကြိုတင်ပွဲတွေဒီကနေ့ပဲစပင်းနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမင်ခါပါ။ငွေမာရှိရဲ့ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်မဲမပေးနိုင်သူတွေအပါအဝင်နိုင်ငံအဝန်ကြိုတင်ပွဲတွေစပင်းနေရမှာနိုင်ငံတော်အတိုင်ပင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ဟာလည်းမဲဆန္ဒနဲ့ပြင်ပရောက်ရှိသူတွေအဖြစ်နေပြီးတော့မှမဲပေးခဲ့ကြတာပါ။စဘူတီမျိုးနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲချုပ်မှကြိုတင်ပေးပေးခဲ့တဲ့သမရဦးဝင်းကြီးကတော့လူမှုထောက်ခံမှုကိုယုံကြည်ကြောင်းမဲအပီမှာတရင်တော့တွေကိုပြောဆိုသွားပါတယ
်ဒီလူတွေကတော့ဒုံကြီးအားကိုးကြည့်ကြပါဒီလူတွေပေါ်မှာကျွန်တော်တို့ကယုံကြည်မှုရှိတယ်ဒီလူတွေကလည်းကျွန်တော်တို့ယုံကြည်မှုအပြည့်ရှိတယ်လို့ပြောကြည့်ပါပါ
ရန်ကုန်တိုင်းပါဝင်ကိုဗစ်ရောဂါကူးစက်မှုတွေကြောင့်အိမ်ကျမထွက်ဖို့အမိန့်ထုတ်ထားရတဲ့နေရာတွေမှာအသက်60နဲ့အထက်မဲဆန္ဒရှင်တွေ၊နာမကျန်းဖြစ်သူတွေ၊ကဲယောဂါကာလသက်ဆိုင်ရာမဲဆန္ဒနဲ့ပြင်ပမှာရောက်နေသူတွေနဲ့ဒီကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲမပေးနိုင်တဲ့နိုင်ငံဝန်ထမ်းတွေပါကြိုတင်ပွဲတွေစပင်းနေကြတာပါ။ဒါကြောင့်ကဲယောဂါကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းမဲဆန္ဒနေနေအတော်များများရွေးကောက်ပွဲမကျင်းပနိုင်ပေမဲ့စစ်တွေမျိုးတော်လိုနေရာမျိုးမှာတော့နိုင်ငံဝန်ထမ်းတွေနဲ့တက်ကြီးပိုင်းတွေကြိုတင်ပွဲတွေစပင်းနေကြပါပြီ။ကက်ယောဂါကာလကန့်သက်ချက်တွေနဲ့စီကန်းတွေကြားကျင်းပမဲ့ရွေးကောက်ပွဲမှာအဆင်မပြေမှုတွေရှိတယ်လို့ပြောသူတွေလည်းရှိပါတယ်။သခိုင်းတိုင်းတကောင်းရက်ကွက်ကအသက်85နှစ်အရွယ်ဦးအောင်ကိုကတော့အရင်ရွေးကောက်ပွဲတွေနဲ့မတူတဲ့အခက်အခဲတချို့နဲ့ကြုံခဲ့ရတယ်လို့ပြောဆိုလိုက်ပါတယ်။
ပါချားလေပါချားလေဆိုတော့ငါနေခုကအစ်ကိုရဲ့နေနေလေးတိတ်ဒုတိယကျရင်မဲပေးတော့အဆင်ပြေပြီဒီပုံစံတိုင်းဆိုရင်ပေါ့နော်ဒီလက်ဖက်ပုစုရှင်ရုံထဲမှာပေးတဲ့ပုံစံမျိုးဆိုလို့ရှိရင်တိတ်အဆင်မပြေဘူးဘာလို့လဲဆိုတော့ဆက်ဖတ်ပြီးတော့မှဘယ်ထွက်ရာနဲ့နောက်ပြီးတော့တိနှစ်လေးဟိုကပေါင်းပြီးတော့မှတော့နေနေတိနှစ်လေးဆိုတော့ပေါင်းထားတာပေါင်းထားတဲ့ကတော့ဒီမှာပေးရတဲ့လူကတော်တော်များများအသိကြီးတဲ့လူဆိုတော့ဘုကျွန်တော်တို့ကတော့အဲ့ဒီကိုစီးစားမှုရရတယ်အဲ့ဒီကိုမရှိတဲ့လူကတော်တော်များများလည်းကတော့မဲပေးဖို့နည်းနည်းခက်ခဲဖြစ်နေတယ
်ဒီတစ်ချိန်ရွေးကောက်ပွဲကိုကက်ယောဂါကာလအတွင်းမှာကျင်းပမှာဖြစ်တာကြောင့်ကြိုတင်မဲပေးသူတွေတိတိတတ်တာများလာလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ဒါပေမဲ့လည်းတက်ကြီးပိုင်းတွေအပါဝင်ကြိုတင်မဲပေးခွင့်ရှိသူတွေကြိုတင်မဲပေးရမှာအခက်ခဲတွေရှိနေတာကြောင့်ရွေးကောက်ပွဲနေ့ဟာကြီးမားတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲလေလာစောင့်ကြည့်ရေးအဖွဲ့ကဦးမောင်စောထွန်းကပြောပါတယ်။ဒီတော်စုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါကူးစက်မှုအနေနဲ့ကာကွယ်ရေးအစီအမံတွေနဲ့ရွေးကောက်ပွဲကျင်းပဖို့ကြိုတင်လေ့ကျင့်ပြင်ဆင်မှုတွေလုပ်ထားတယ်လို့ပြောဆိုထားပါတယ်။ရွေးကောက်ပွဲမှာအမှားအယွင်းတွေကြုံရမယ်ဆိုရင်လည်းဖြစ်ရှင်းနိုင်အောင်စူးစမ်းမှာဖြစ်တဲ့အကြောင်းဒီတော်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးက VOA ကိုပြောပါတယ်။
ဟိုကျွန်တော်တို့စီမှာတော့ဒီဟိုတရားဝင် official တော့ဟိုဒီလိုဟိုအချက်လက်တွေရောက်တာတော့မရှိသေးပါဘူးကျွန်တော်တို့ရုံးမှလည်းရှိနေပါပဲဒါမြေပြင်မှာဟိုဟာဖြစ်လေတက်ဆိုင်ရာကော်ပွဲတွေကဟိုကျွန်တော်ဖြည့်ဆည်းဆောင်ရွက်ပေးပါလေတကယ်လို့ဟိုကျွန်တော်တို့ဒီရုံးချုပ်ကနေပြီးကကျွန်မဟိုဟာပေါ့နေဆုံးဖြတ်ပေးရမှာဆိုလဲကျွန်တော်တို့စီရောက်ပါတယ်အဲအဲ့ဒါနဲ့ပတ်သက်လို့ရှိရင်လည်းကျွန်တော်တို့ပြီးခဲ့တဲ့ကိစ္စတွေဆိုလဲကျွန်တော်တို့အဆုံးဖြတ်ပြီးကျွန်တော်ပို့ပြီးဖြစ်ပါတယ်ကျွန်တော်တို့ဟိုတချို့ကိစ္စအစောပိုင်းကဒီကိစ္စဆိုရင်ကျွန်တော်တို့စီကဆုံးဖြတ်ချက်ကိုကျွန်တော်တို့ဥပဒေနဲ့ညီကြေညာပြီးဖြစ်ပါတယ်။ဟိုဒါတွေကတော့ကျွန်တော်တို့ဟိုပြည်အောင်နောက်ပြီးတော့ဥပဒေနဲ့ညီအောင်ကျွန်တော်တို့ကော်ဝဲအစီအစဉ်ကဆောင်ရွက်တာဖြစ်ပါတယ်။တနိုင်ကလုံးဆောင်ရွက်တာဖြစ်တဲ့အတွက်ဒီလိုလေးတွေတော့ဟိုလိုပဲဖြစ်ဖြစ်ဒီလိုလေးတွေညှင်းပွားသလိုပဲဖြစ်ဖြစ်ဟိုပြောတာဆိုတာလေးတွေရှိပါလိမ့်မယ်။တို့တော့လည်းကျွန်တော်တို့ကဥပဒေနဲ့ညီကျွန်တော်တို့ကအစီအစဉ်ကဖြည့်ရှင်းပြီးတော့ဆောင်ရွက်ပေးနေတာဖြစ်ပါတယ
်။ဒီမှာရှိရနေမှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း60ကျော်နဲ့တသီးပုဂ္ဂလလှုပ်တော်ကိုယ်တိုင်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်မယ်လို့ရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပယ်ဖျက်ထားတာကြောင့်ခမန်းကြီးမဲဆန္ဒရှင်တတန်းကျော်လောက်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။